နေဆရာအီလီကဝါမှာဗိုင်းရပ်စ်မျိုးသစ်တစ်မျိုးကိုမြန်မာနိုင်ငံကလင်းနို့ရီမှာတွေ့ရတယ်လို့ပညာရှင်တွေလေ့လာပြီးနှစ်ပိုင်းတွေအတွင်းအင်းနီချင်းတရုတ်နိုင်ငံဝူဟန်မြို့ကစဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာလူကလူချင်းကူးစက်တာမှုကမ္ဘာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကတော့ကြေညာလိုက်ရပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ဘိုးဘွားတွေဟာငှက်ဖြားယောဂါဟာချင်းကတဆင့်ဖြစ်ပွားတာကိုပဲသိကြပြီးသက်ရှူလမ်းကြောင်းဆန်ရာ SARS တို့ MERS တို့ကိုရိုနာဗိုင်းရပ်စ်တို့ဖြစ်ပွားတဲ့ခက်ကိုမကြုံလိုက်ရပါဘူး။ဘိုးဘွားတွေမကြုံရပေမဲ့ခုကမ္ဘာမှာစိုးရိမ်နေရတဲ့ကိုရိုနာဗိုင်းရပ်စ်ဟာပရိစ္ဆာကတဆင့်ရတဲ့ကူးစက်နာဖြစ်ပြီးဝူဟန်မြို့ကတောကောင်တွေအရှင်မက်လက်ရောင်းချတဲ့ဈေးကကူးစက်တာလို့ပြောပါတယ်။လင်းနိုးကစဖြစ်တယ်လို့လည်းပြောကြပြီးသွေးငွေချက်ကလည်းကူးစက်တယ်ဆိုတာကိုလည်းကစားကြပါတယ်။တရုတ်သူတေသီတွေကတော့လင်းနိုးကနေလူကိုကူးစက်နိုင်မှုဂျားကတဆင့်ခံကသွေးငွေချက်ဖြစ်နိုင်တယ်လို့ယူဆပြီး COVID-19 လို့သတ်မှတ်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်ဘယ်သရစ္ဆာကစဖြစ်တယ်လဲဆိုတာပြီးခဲ့တဲ့သတင်းပတ်တိသူတေသနာလုပ်နေတော့မယ်ဖြစ်ပါတယ်။သင်္ကြန်ကျဆိုတာကလည်းမျိုးမပြောင်းအောင်ထိမ့်သိမ်းထားတဲ့ဂျားကမောင်ကိုဆွေးကံမှာရှိနေပြီးတရုတ်တွေမင်းရီရှက်ရင်စားသုံးတဲ့ဟင်းလျာလည်းဖြစ်ပါတယ်။အသားမျိုးစုံစားနေရင်အစားမတော်တလို့ဆိုသလိုယောဂရတာပဲဖြစ်ပါတယ်။တို့သရစ္ဆာကနေယောဂရတတ်တဲ့တမိုင်းရှိတာကိုလည်းပဝင်းချင်းရေးရဆမရှင်သွေးစကိုင်းက
တရုတ်လူမျိုးတွေကစားတဲ့တောက်တဲ့ဆီလေဒီတော်ရိုင်းစလိတ်ဆန်တွေလို့ပြောရမှာပေါ့နော်။အမှထင်းထင်းစောက်စောက်ရမယ်ဒီမျိုးစိတ်ထဲမှာပေါ့နော်။ပါနေတဲ့ဟာတွေကိုသူတို့စားတောက်တာမျိုးလည်းတွေ့ရတယ်။ယောဂါတစ်ခုခုပေါ့နော်။ operate ဖြစ်တဲ့အစီအစီဖြစ်တယ်ဆိုရင်ညာတော့အခုစလိတ်ဆန်တွေကစားတာပေါ့။ဥမာ EIDS ဆိုရင်လည်းဒီမြောက်တီကနေပြီးတော့စပြီးတော့ဖြစ်တာမျိုးပေါ့နော်။အဲယောဂါကိုတည်ဆောက်တာမျိုးအဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့ဒီသူ့ရဲ့တနာတွေဟာတိတိကျကျပြည့်ဖို့လည်းလိုတယ်။ပြီးတော့ဒီမြန်မာနိုင်ငံဆိုရင်လည်းတရုတ်နိုင်ငံနဲ့နယ်နိမိတ်ထိဆိုင်နေတဲ့နိုင်ငံလည်းဖြစ်တယ်ပြီးတော့ဒီမြန်မာနိုင်ငံမှာဆိုလင်းတို့ရဲ့အများအပြားပေါ့နော်ကျက်စားဆိုတော့နေထိုင်နေတဲ့နေရာလည်းရှိတယ်ရှိတဲ့ research တွေဆက်ပြီးတော့လုပ်တင်တယ်လို့ထင်တယ
်လင်းတို့တွေသေစီလောက်တဲ့ယောဂရှိနိုင်တဲ့အလားအလာကိုအမေရိကန်ပြည်တော်စုအခြေစိုက် Smithsonian Conservation Biology Smithsonian ဇီဝဗေဒသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကသိပ္ပံပညာရှင်တွေဟာမြန်မာနိုင်ငံမှာလာရောက်သုတေသနလုပ်ပါတယ်ဒီအတွက်လေကိုရိုနာဗိုင်းရပ်စ်မပေါ်ခင်ဖြစ်ပေါ်သွားတဲ့ SARS နဲ့ MERS ဖြစ်ပေါ်တာနဲ့ဆက်ဆက်ပြီးအရင်ကမတွေ့ဘူးတဲ့ဗိုင်းရပ်စ်အသစ်တွေ့ရတယ်လို့2018ဇူလိုင်17ရက်နေ့ထုတ် Smithsonian Magazine မှာဖော်ပြတာပါသူတေသနာလုပ်တယ်ဆိုတာကလည်းတရုတ်နိုင်ငံကပဲ2003မှာစဖြစ်ပေါ်တဲ့ SARS နဲ့2012မှာအရှေ့အလယ်ပိုင်းကစလို့ MERS ဖြစ်ပေါ်ပြီးနောက်ထပ်ဒီလိုမျိုးမဖြစ်ပေါ်အောင်ကာကွယ်နိုင်မှုပဲဖြစ်ပါတယ်ဒီလိုလေးလာရတဲ့ရွေချက်ကိုဝါရှင်တန် DC မှာရှိတဲ့ Smithsonian သရစ္ဆာဥယျာဉ်ကကမ္ဘာ့ကျန်းမာရေးအစီအစဉ်သုတေသီဒေါက်တာ Jennifer Kishbot ပြောတာကတော
့ I've been out here trying to place tracking collars on some of the world's largest flying foxes.
ကျမတို့ရင်မှန်းချက်ကတော့ဒီလင်းတို့တွေကဘာရောဂါတွေသေသွားသလဲဆိုတာတိတိကျကျသိရဖို့နဲ့ဒီနိုင်ငံတွေနဲ့ကမ္ဘာ့ဘယ်နေရာတွေစီရောဂါသေသွားသလဲဆိုတာသိနိုင်မှုအတွက်လင်းတို့အုပ်ကြီးတနေရာကတနေရာပြန်ပန်းတဲ့လမ်းကြောင်းလိုက်ကြည့်တာပါလို့ပြောသွားတာပါလိုက်ကြည့်တယ်ဆိုတာကလည်းလင်းတို့တွေပြန်ပန်းတဲ့နောက်လူလိုက်ကြည့်တာမဟုတ်ပဲ Nobel Technology နည်းပညာသစ်သုံးပြီးအချက်လက်စုဆောင်းတာပါနုတိုက်သရဝါတွေတဲ့လင်းတို့ပဲပြန်ပန်းနိုင်ပြီးသူ့အုပ်ကြီးဟာမြေခွေးနဲ့ခတ်ဆင်စင်မှုမြန်မာနိုင်ငံကလင်းတို့တွေကို Flying Fossils မြေခွေးဗျံတွေလို့နာမည်ပေးထားပါတယ်လင်းတို့တွေကဆာရှာဖို့အတွက်သူတို့နေတဲ့ဂူတွေ၊သစ်ခေါင်းတွေ၊ခြုံတဲ့ပိတ်ပေါင်းတွေစတာတွေကနေမိုင်330အထိပြန့်ပန်းနိုင်ပါတယ်။ဒီလိုပြန့်ပန်းတာဟာငโกနေရာမှာအိတ်တန်းပြန်မတက်ခင်သတိစားလင်းတို့တွေကနေနီဖန်ဗိုင်းရပ်စ်၊ဟန်ဒရာဗိုင်းရပ်စ်၊ရေဘီးစ်ခွေးဥပြာယောဂါနဲ့တခြားယောဂါတွေလမ်းမှာချထားခဲ့လို့ရပါတယ်။လင်းတို့အုပ်ကလည်းကောင်းရီပပန်းနီးပါးလောက်ရှိနေပြန်ပါတယ်။ရစ်ဆန်ဝီစီကနေယောဂအများစုဟာလူကိုကုသနိုင်ပေမဲ့မျိုးဗီဇပြောင်းသွားပြီးလူတွေကိုကုနိုင်တာပါမကြခင်ဆက်စုနေတဲ့အတွင်းဖြစ်ပေါ်တဲ့ယောဂသစ်80ရာခိုင်နှုန်းဟာပရိစ္ဆာကကုလာတာလို့ FAO စာနာရိက္ခာနဲ့စက်ပြိုးရေးအဖွဲ့ကလည်းပြောထားပါတယ်ကြက်ညက်တုတ်ကွေးဝက်တုတ်ကွေးနွားကဖြစ်တဲ့မဲကောင်းယောဂစာရာတွေဟာပရိစ္ဆာကနေရတဲ့ယောဂတွေပဲဖြစ်ပါတယ်လင်းတို့တွေဟာယောဂဖြတ်မိမဲ့ယောဂတဲ့တဲ့ပိုးမားတွေကိုစားပြီးလင်းတို့ချီးကိုမြေဩဇာလုံနိုင်တဲ့အတွက်လယ်သမားတွေရဲ့မိတ်ဆွေလည်းဖြစ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုမှာလင်းတို့တွေဟာစက်ပြိုးရေးကဏ္ဍအတွက် ဒေါ်လာတန်း 3,000 ခွဲကျော်ပံ့ပိုးပေးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒါပေမဲ့လင်းတို့ဟာတဏှာကတဏှာယောဂသက်ဆောင်တဲ့သရဝါဖြစ်နေတာပါဒီအတွက်လေတရုတ်ပညာရှင်တွေဟာမနစ်ကမတ်လမှာဘက်ကိုရိုနာဗိုင်းရပ်စ် in China တရုတ်နိုင်ငံကလင်းတို့ကိုရိုနာဗိုင်းရပ်စ်ဆိုတဲ့စာတမ်းနဲ့သတိပေးခဲ့ပါတယ်နောက်ဖြစ်ပွားမဲ့ယောဂဟာလင်းတို့ကပေါက်ဖွားတဲ့ကိုရိုနာဗိုင်းရပ်စ်ဖြစ်လိမ့်မယ်လို့ယုံကြည်ရပါတယ်လို့ပြောပါတယ်ဖြစ်နိုင်ခြေရှိတာကတော့တရုတ်နိုင်ငံကစဖြစ်မယ်ဒီအတွက်ဒီလိုယောဂမျိုးကိုအကောင်းဆုံးကာကွယ်ရအောင်ကြိုးစားနိုင်ပါတယ်လို့ပညာရှင်တွေကသတိပေးခဲ့ပေမဲ့ပြက်ကွက်ခဲ့ပါတယ်ရှင်